ိုင်းနိုင်ငံလက်ကျွမ်းမှလူသတ်မှုဆွဲချက်နဲ့တူထန်စီရင်ခံထားရတဲ့မြန်မာလူသမားနှစ်ဦးအတွက်မြန်မာအစိုးရကထိုင်းပြည်ရင်မြင့်မြတ်စီမှာအတနာခံစာတင်သွားမယ်အကြောင်းအလုသမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝင်ကြီးဌာနပြည်ထောင်စုဝင်ကြီးဦးသိန်းစွေကပြောပါတယ်။ဗန်ကောက်မြို့မြန်မာတန်ယုံကတန်အမတ်ကြီးကိုယ်တိုင်ဦးစီးဆောင်ရွက်နေတဲ့အကြောင်းစက်တင်ဘာ2ရက်နေ့ကပြောလိုက်တာကိုထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမှာကအပြည့်အစုံပြောပြပေးမှာပါရှင်။
ဒီကိလူငယ်နှစ်ဦးတို့အသက်ခံရတဲ့လက်ကျွမ်းလူတတ်မှုနဲ့ပတ်သက်လို့တည်ရန်တည်ခြင်းခံထားရတဲ့မြန်မာရှေ့ပြောင်းလူငယ်နှစ်ဦးရဲ့နောက်ဆုံးယူဒံကိုထိုင်းနိုင်ငံတရားမျှတော်ချုပ်ကဩဂုတ်လ29ရက်နေ့မှာပဲတည်ရန်အမိန့်ကိုထက်ချလိုက်တာပါဒီအတွက်မြန်မာအစိုးရဘက်ကအတနာခံစာပြင်ဖို့အတွက်ထိုင်းရှေ့တင်များကောင်စီနဲ့အလုသမားရေးဆောင်ရွက်နေတဲ့အဖွဲ့တွေကဝိုင်းဝန်းတောင်းဆိုခဲ့ကြတာပါအီရန်ပေးခံထားရတဲ့မြန်မာလူငယ်နှစ်ဦးအတွက်မြန်မာအစိုးရအနေနဲ့ထိုင်းပြည်မင်းမြတ်ထံအတနာခံစာတင်သွင်းသွားမယ်လို့လည်းအလုသမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးသိန်းစေကဒီကနေ့နေပြည်တော်မှာသတင်းတောက်တင်နဲ့တွေ့ဆုံခြင်းပြောကြားလိုက်ပါတယ်
။ဆက်ပြီးတော့လုပ်မယ့်ကိစ္စကတော့ထိုင်းပြည်မင်းမြတ်ရှင်ကိုဟိုအနာခံစာတင်ဖို့ရှိပါတယ်။အဲထိုင်းမှာရှိတဲ့အဲဟိုဒီကွယ်ကြီးရလည်းပဲဆန်းမှုစတင်နေပါပဲအဲ့ဒါကိုလည်းပဲဒါဆက်လက်ပြီးတော့မှဟိုဒီအမှတ်တဲ့ဒီနေ့နဲ့ဒီဆက်လက်ဆောင်ပေးကြဖို့စီစဉ်ရှိပါတယ်အခုအဲနိုင်ငံတော်ကြီးများအကြီးအကဲများကလည်းတင်ကြားချက်ရှိပါတယ်အထာနာကလည်းပဲဟိုဟိုလူမနိုင်ငံရှိတွေထိုင်းနိုင်ငံမှာရှိတဲ့ဆံမကြီးတွေထိုင်းနိုင်ငံမှာရှိတဲ့ဟိုလူမအရာအဖွဲ့ကြီးတွေဘာဝင်ကူညီနေပါတယ်ဆက်လက်ကြိုးပမ်းနေပါတယ်ဆက်လက်ပြီးတော့မှဒီနေ့ဆွေးနွေးပါမယ်ဒါတော့သူ့နိုင်ငံရဲ့သူ့ဥပဒေချစ်ချက်တာဖြစ်တဲ့အတွက်တော့ဥပဒေကြီးပဲဆောင်ရွက်လို့ရပါတယ်ဆက်လက်ပြီးတော့မှတပံနဲ့ဒီနေ့ဆွေးနွေးပါဆောင်ရွက်တော့ပါမယ်ကွယ
်မြန်မာတန်ရုံးကိုစားပြုပြီးလက်ကျွမ်းလူတတ်မှုနဲ့ပတ်သက်လို့ဥပဒေရအကြံပေးနေတဲ့ရှင်းနေဦးအောင်မျိုးတန်းကတော့ထိုင်းနိုင်ငံဘန်ကောက်မြို့မှာတော့မြန်မာတန်ရုံးကတန်အမတ်ကြီးကိုယ်တိုင်ဦးဆောင်ပြီးစီစဉ်ဆောင်ရွက်နေပြီဖြစ်တဲ့အကြောင်းအခုလို့ပြောသွားပါတယ
်ဒီမှာလက်တန်မကြီးကိုယ်တိုင်အခုဒီနေ့ကျောင်းဆောင်ရနေပါတယ်အခုဆိုရင်29ရက်နေ့ကခြားတဲ့ဒီအရင်းအမိန့်ကိုလည်းဆန္ဒပြုဟိုပြုယူရရှိပြီးပါပြီအဲ့ခိုင်းပါတာစကားကိုအခုပါတာပြန်နေပါတယ်ပါတာပြန်နေပြီးတော့မကြခင်မှာထိုင်းရှင်နေများကောင်စီနဲ့တွေ့ပါမယ်တွေ့ပြီးတော့ထိုင်းရှင်နေများကောင်စီရဲ့အချက်အလက်ရကြည့်ပြီးတော့အဲ့ဟိုအကိုဒီလိုကံတွေ့အလုပ်တင်တာကိုဆက်လက်ဆောင်ရဖို့အစီအစဉ်လုပ်နေပါတယ်ရှင်
2014ခုနှစ်ကလေးက9နှစ်မိဘကြာခဲ့ပြီဖြစ်တဲ့ဒီအမှုကိုတရားခံအကျိုးဆောင်ထိုင်းရှင်နေနာကောင်စီဘက်ကနေတရားရုံးအစစ်စစ်မှာခုခံရှေးပါမှုတွေလုပ်ခဲ့ပြီးမြဲသူတို့ကို2015ခုနှစ်ဒီဇင်ဘာလမှာကိုစမင်မြို့နယ်တရားရုံးကနေအမြင့်ဆုံးပြစ်ဒဏ်အဖြစ်ပေးဒဏ်ချမှတ်ခဲ့တာပါဒီနောက်မှာတော့တရားရုံးအစစ်စစ်အယူခံတက်ခဲ့ပြီးမြဲ2018ခုနှစ်ထဲမှာလည်းပေးဒဏ်အမိန့်ကိုပဲပြန်ချခဲ့တယ်လို့2019ခုနှစ်ဩဂုတ်လ29ရက်နေ့မှာတော့လွန်ထဘူရီဆိုင်တရားရုံးမှာနောက်ဆုံးအယူခံကိုပယ်ချခဲ့ပြီးပေးဒဏ်လည်းပြန်ချခဲ့ပါတယ်မြန်မာရွှေပြောင်းလို့တမခန့်မှန်းခြေ4000လောက်လုလုကင်နေတဲ့ကော့တာပန်းခြေကျွန်းဖြစ်တဲ့လက်ကျွန်းမှာ2014ခုနှစ်စက်တင်ဘာလမှာကြီးတိန်လူငယ်နဲ့ဦးတက်ဖြတ်ခံရတာပါဒီအမှုမှာမြန်မာရွှေပြောင်းလူငယ်2ယောက်ဖြစ်တဲ့ကိုဝင်းစော်ထွန်းနဲ့ကိုစော်လင်းတို့ကိုလူတက်မှုဖြစ်ပြီးနှစ်ပတ်အကျော်ကြာမှာဖမ်းဆီးခဲ့ပြီးလူတက်မှုမရင်းမှုပစ္စည်းလူယူမှုအပါအဝင်အမှုခွန်မှုနဲ့တရားဆက်ဆိုခဲ့ပါတယ်။ထိုင်းနိုင်ငံကော့စမေကျင်းထောင်ထဲမှာဖမ်းဆီးခံရတဲ့သူတို့နှစ်ယောက်ကိုတော့2015ခုနှစ်ကမှတော့ထိုင်းနိုင်ငံကော့စမေတရားရုံးကနေအမြင့်ဆုံးဖြစ်တယ်ဖြစ်ပေးတယ်ပေးခဲ့ပြီးဘန်းခွန်ကျင်းထောင်မှာထိန်းသိမ်းထားခဲ့တာဖြစ်ပါလိမ့်ရှင်။
မအေးအေးမှပြပြသွားတာပါရှင်အခုတော့အိန္ဒိယနိုင်ငံကနိုင်ငံသားစီစီရေလုပ်ငန်းအတွင်းမှာနိုင်ငံမဲ့ဖြစ်သွားတဲ့လူ2000ပါရှိနေတဲ့အကြောင်းကိုအလှည့်ပေးပါမယ်